30ရင်းနှစ်မှာကုန်ဆုံးသွားတဲ့သတင်းပတ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခါတိုင်းလိုမဟုတ်ဘဲထူးခြားတဲ့သတင်းလေးတွေတော်တော်များများပဲပေါ်ထွက်လာတာကိုကြားကြရပါတယ်။အဲဒီသတင်းတွေထဲမှာဒီမြန်မာနိုင်ငံကနာဘစစ်အစိုးရရဲ့ကိုယ်စားလှယ်အစိုးရအဖွဲ့ဝင်ဝန်ကြီးချုပ်နဲ့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကအရာရှိကြီးတယောက်တရုတ်ပြည်ဘေကျင်းမြို့မှာသွားရောက်ပြီးတော့တွေ့ဆုံဆွေးနွေးကြတဲ့ကိစ္စ။အဲဒါအပြင်ကုလသမဂ္ဂကအထူးကိုယ်စားလှယ်တယောက်ကမြန်မာနိုင်ငံကိုသွားရောက်ပြီးတော့စစ်ခေါင်းဆောင်တွေနဲ့တွေ့ဆုံတယ်ပြီးတော့မြန်မာနိုင်ငံမှာခလီးစစ်သားတွေအမြောက်အများသုံးဆွဲနေတဲ့ကိစ္စကိုဘယ်လိုပဲပုံတားဆီးမလဲဆိုတာကိုဆွေးနွေးနိုင်ဖို့အတွက်ရောက်ရှိသွားတယ်ဆိုတဲ့သတင်းနဲ့နိုင်ငံတကာစက်ချီနေအသင်းကြီးကနေပြီးတော့ထူးထူးခြားခြားအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုအပြစ်တင်ပြောဆိုလိုက်တဲ့ကိစ္စတွေကျွန်တော်တို့အများကြီးပဲကြားရပါတယ်။အဲ့ဒီထဲမှာအထူးသဖြင့်ကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာအဲရစ်ဂျော်ကပေကျင်းမြို့ကိုသွားရောက်ပြီးတော့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဦးညံဝင်းပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းတို့နဲ့တိတ်တဆိတ်တွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့သတင်းကတော်တော်လေးပဲအများအာရုံစိုက်စရာဖြစ်ခဲ့ပါတယ်။အခုဒီကနေ့ဆွေးနွေးပွဲမှာပါဝင်ကြမဲ့ဧည့်သည်တော်တွေကတော့ထိုင်းနိုင်ငံအခြေစိုက် NCGUB မြန်မာနိုင်ငံညွန်ပေါင်းအစိုးရပြန်ကြားရေးတာဝန်ခံဦးစင်လင်းချင်းမိုင်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံရေးရာအကဲကပ်ပုဂ္ဂိုလ်ဦးအောင်နိုင်ဦးနဲ့အမေရိကန်ပြည်ထောင်စုမဲရီလင်းပြည်နယ်မှာရှိတဲ့ JHB မြန်မာနိုင်ငံလူ့အခွင့်အရေးနဲ့တရားမျှတရေးအဖွဲ့ကတာဝန်ခံတစ်ယောက်ဖြစ်တဲ့ဒေါက်တာစိန်မြင့်တို့ဖြစ်ကြပါတယ်။ခုနကကျွန်တော်အစီအစဉ်ခံခဲ့သလိုပဲမြန်မာအစိုးရဝန်ကြီးနှစ်ယောက်ကတရုတ်ပြည်ဘေကျင်းမြို့မှာသွားရောက်ပြီးတော့ဒီအမေရိကန်ဒုတိယလက်ထောက်နိုင်ငံသားဝန်ကြီးနဲ့တွေ့ဆုံဆွေးနွေးကြရတယ်ဆိုတာတော်တော်ကိုပဲထူးခြားနေပါတယ်။ဘာဖြစ်လို့မြန်မာနိုင်ငံမှာဆွေးနွေးလို့မရတာလဲ။ဘာဖြစ်လို့အမေရိကန်ပြည်ထောင်စုမှာဆွေးနွေးလို့မရတာလဲ။ရှားနိုင်ငံမှာသွားပြီးတော့ဆွေးနွေးရတယ်ဆိုတော့တရုတ်အစိုးရကဘာတွေများပဲလို့စီစဉ်ပေးလို့လဲစသဖြင့်မိကွန်းနေအများကြီးပဲတွေးတော်မင်းများစရာဖြစ်လာပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့ဩစာတက်ရောက်မှုဟာမြန်မာနိုင်ငံအစိုးရပေါ်မှာဘလောက်များနေပြီလဲဆိုတာကိုဥစွာပထမသုံးသပ်ကြည့်ချင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NCGUB ပြန်ကြားရေးတာဝန်ကဥစဉ်လင်းကိုဥစွာပထမသုံးသပ်ပြဖို့ကျွန်တော်ဖိတ်ခေါ်ပါရစေခင်ဗျာ
။မြန်မာဘက်ကဝန်ကြီးတချို့နဲ့အမေရိကန်ဘက်ကနိုင်ငံသားရေးတာဝန်ရှိကိုကိုရီးနဲ့တို့တွေ့ကြတယ်ဆိုတဲ့သတင်းကတော့ဒီတဲ့ဘက်ထဲမှာတော့ဒါကဒါထိတ်တန့်တဲ့ရံပေါ့လေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တစ်လျှောက်လုံးကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကဒီကျွန်တော်တို့တရုတ်ကန္တမန်လောကမှာကျွန်တော်တို့အတွေ့အကြုံရတော့လုံးဝတို့ကအပြောမခံဘူး။ဒီမှာကိစ္စပြောလို့ရှိရင်အလွန်ဆုံးတို့ဒါနားထောင်ကောင်းနားထောင်မယ်။ဒါပေမဲ့ပြန်ပြီးဘယ်တော့မှသူပြန်ပြီးတော့သူရဲ့အထင်မြင်ချက်ကိုပေးလို့မရှိဘူး။မြန်မာနိုင်ငံကိစ္စဆိုရင်တို့အများအားရှောင်နေရှိတယ်။အဲ့ဒီလိုကျွန်တော်တို့တွေ့ရတယ်ပေါ့လေ။ဒါလည်းပဲဒါဒီကျွန်တော်တို့ဟိုလက်ရှိဒေသဆိုင်ရာနိုင်ငံကြီးမှာပြန်ကြည့်တဲ့အခါကျတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံပေါ်မှာအများကြီးမျိုးကိုအားထားနေတယ်။နော်တရုတ်နိုင်ငံကလည်းပဲဒါမြန်မာနိုင်ငံဟာသူ့အကျိုးစီးပွားနဲ့ရှင်လို့ရှိရင်ဒေသဆိုင်ရာဒါနိုင်ငံကြီးပေါ့လေပထမနိုင်ငံကြီးနဲ့ကျွန်တော်တို့ချိန်ကြည့်တဲ့အခါကျတော့တရုတ်တော့ကလည်းမြန်မာနိုင်ငံဟာသူ့နိုင်ငံရဲ့နောက်ပြီးတကားပေါက်ဖြစ်နေတယ်။အဲ့ဒီတကားပေါက်ကနေပြီးတော့သူ့နိုင်ငံရဲ့ဒါစီးပွားရေးဒီမြို့ကပတ်သက်ပြီးတော့ကအများကြီးဒါအထောက်ပံ့ရတဲ့အခြေအနေရှိတယ်။ဒါကြောင့်မလို့ဒါမြန်မာနိုင်ငံမှာတော့ဘယ်လိုအစိုးရမျိုးပဲဆက်တယ်တရုတ်ကတော့ဆက်ဆံသွားမှာပဲသူတို့အချိုးရှိပါနဲ့ချိန်ပြီးတော့ဆက်ဆံသွားမှာပဲအဲ့တော့ဆောဘပိုင်းကျွန်တော်တို့မြန်မာစစ်တမ်းနေပါတီကာလတုန်းကတော့တရုတ်နဲ့ဆက်ဆံရေးဟာရေရအားဖြင့်ကောင်းတယ်လို့ပြောရမယ်လို့အတက်ပြတယ်ရှိခဲ့တာပေါ့လေဒါမျိုးထောက်ကော88ခုနှစ်မှာနာဝတနာဖာပေါ့လေလူတို့တက်လာပြီးတဲ့နောက်ပိုင်းမှာဒါတရုတ်ရဲ့ဒီမှန်ငါပေါ်ထားတဲ့သဘောထားဆက်ဆံရေးဟာတော်ကြီးပြောင်းသွားတာကျွန်တော်တို့တွေ့ရတယ်။ဒါအရင်တုန်းကကျွန်တော်တို့ဒါတရုတ်ကဗမာပြည်နဲ့ပတ်သက်လို့ဆက်ဆံတဲ့အခါမှာသူတို့ပါတီတူပါတီ state to state ဆိုတဲ့ပုံစံမျိုးနဲ့တော့ကိုရောကသူတို့ကွန်မြူနတီပါတီနဲ့ဆက်ဆံတာနော်။ဒီအနာရအစိုးရနဲ့ဆက်ဆံတာမှာသူတို့ policy နှမျိုးထားပြီးသူဆက်ဆံလိုက်ရှိတာတွေ့ရတယ်။ဒါမှလို့ဒီ80ခုနဲ့ဒီနောက်ပိုင်းမှာတော့ကသူတို့သဘောထားပြောင်းသွားတာတွေ့ရတယ်။ဆိုတော့အဲ့ဒါအပြင်ဒီ89ခုနဲ့မှာဒီဗမာပြည်ကွန်မြူနတီပါတီအခြေအနေချင်းရင်းလာတဲ့အခါကျတော့ဒီဗမာနိုင်ငံပေါ်မှာတရုတ်ကဒါအများကြီးသူတို့ပြောလာတာကျွန်တော်တို့တွေ့ရတယ်နော်ဒါတရုတ်ကစပြီးတော့အဲ့ဒီနဝကတက်လာတာနဲ့တရုတ်ရှိကနေပြီးတော့ကျွန်တော်တို့တက်တာမှ4ဘီလီယံဘိုးလောက်ရှိတဲ့ဒါရန်ရက်အထောက်ပံ့နေပြီးတော့ဆက်စပ်ပြီးပေးတာပဲအဲ့တော့ဆိုတော့ကဒီဒေတာအသေးမှာတရုတ်ကသူ့အကျိုးစီးပွားနဲ့ပဲချိန်ပြီးတော့သူအထူးသဖြင့်သူကဒီတည်ငြိမ်နေတဲ့ဒီစီးပွားရေးကိုသူအများအားသုံးပေးပြီးစဉ်းစားနေရှိတာကျွန်တော်တို့တွေ့ရပါတယ်ဘာကြီးဒီလိုရဲ့မှာသူကဘာပဲဖြစ်နေဖြစ်နေသူကတော့သူရဲ့ကျွန်တော်ပါဝင်တဲ့ဒေတာဖြစ်တဲ့နိုင်ငံတွေမှာ ပန်းနိုင်ငံများတို့ကတည်ငြိမ်အောင်ဆိုပြီးတော့ကမြန်မာနိုင်ငံကိုအခြားဗဟိကန်နဲ့ဒီအနောက်ဆုံးစုကနေပြီးတော့စီးပွားရေးအရာနော်ဖိတ်ဆို့ထားတယ်ဆိုတော့များလဲပဲသူကတော့တောက်လျှောက်မြန်မာပြည်ကိုနော်အကူအညီတွေတောက်လျှောက်ပေးခဲ့တယ်ဒါကြောင့်မလို့လည်းပဲမြန်မာနိုင်ငံအဖို့ကလည်းပဲတခြားဖက်ပေါက်မရှိဘူးတရုတ်ကအကူအညီမပေးဘူးဆိုလို့ရှိရင်မြန်မာနိုင်ငံလည်းပဲစီးပွားရေးအရာအသက်ရှူတော့ကျနိုင်စရာမရှိဘူးအဲဒါကြောင့်မလို့အခုကတရုတ်စီကရတဲ့အကူအညီကြောင့်တော့အခုကျွန်တော်တို့ဒီ highway တွေဆောက်တယ်တရားတွေဆောက်တယ်ပေါ့လေဒီ plan စိတ်ကနေဒီစိတ်တွေဆောက်နေဒီအဆောက်အဦတွေ infrastructure တွေတော်များများနေပြီးပါရေးဒီဘက်မှာဒီအခြေခံစားသုံးအုံတွေလေပတ်နေအောင်လားတရုတ်စီကတောက်လျှောက်ပြီးရနေတဲ့အတွက်ကြောင့်မလို့ဒါဗမာနိုင်ငံဟာဆက်ရှိပေါ့ရတယ်လို့ကျွန်တော်ပြောလို့ရတယ်တရုတ်ကလည်းအားအားဖြင့်ဗမာနိုင်ငံကိုအသုံးချပြီးတော့ကဒါကျွန်တော်တို့စစ်တွေကနေပြီးတော့သူဂျန်နာအထိပေါ့လေ gas pipeline တစ်ခုကိုသူတို့ဒါတိောက်ခွင့်ဆရာရှိတယ်အဲ့ဒီ pipeline ဟာကျွန်တော်တို့ဒီ middle east ကနေရမယ်သူတို့ဒီလောင်စာတွေကိုပါဒီ pipeline ကိုသုံးချပြီးတော့သူတို့သုံးမယ်လို့ကျွန်တော်သိရတယ်အဲ့ဒီဟာအတွက်အပြန်အလှန်အဖြစ်မြန်မာနိုင်ငံကိုလည်းပဲတရုတ်ကနေပြီးတော့အတူနဲ့ချင်းငွေအနေနဲ့ပေါ့လေအမေရိကန်ဒေါ်လာ83တန်းတော့ချေတာကျွန်တော်တို့တွေ့ရတယ်အဲ့ဒီမှာသူရေနောင် pipeline ပါညာသုံးဖို့ပေါ့အဲ့တော့အဓိကတော့ကျွန်တော်တို့ဒါချုပ်ပြီးပြောလို့ရှိရင်တရုတ်ကလည်းပဲဒေသခံဒီတည်ငြိမ်ရေးအတွက်ကောသူစီးပွားရေးအကျိုးစီးပွားအတွက်ကိုချိန်ပြီးတော့ကမြန်မာနိုင်ငံကိုလူကဆက်ဆံတယ်ဒါကြောင့်မလို့နိုင်ငံတကာဖိအားတွေဘလောက်ပဲပေးပေမယ့်လို့တေးရအထောက်ပံ့အများကြီးရထားတဲ့ခါကြတော့မြန်မာစစ်အာဏာပိုင်များဟာအဲသူတို့ဒီမိုကရေစီပြည်ရောင်းလဲရေးလုပ်တဲ့နေရာမှာသူတို့ခေါင်းမာမာနဲ့အနောက်အစုကိုဆန့်ကျင်ကြတည်နေတာဖြစ်တယ်အဲဆော်လိုဘိုင်းတို့ကတရားမဝင်ကြားနေရတဲ့သတင်းတွေကတော့ရှိတာပေါ့လေအနောက်အစုအနေထားအပြင် EU တာဝန်တွေကိုအမေရိကန်တာဝန်တွေကိုတော့တရားဝင်အပြင်တရုတ်တာဝန်များနဲ့တီးခေါက်လေ့လာပြီးတော့မြန်မာကိစ္စမှာအင်းလည်းပဲပါဝင်ပြီးတော့ဒါဒေတာနိုင်ငံကြီးတည်ငြိမ်မှုရအောင်လုပ်ပြရင်ကောင်းမယ်ဆိုတာမျိုးသူတို့ပြောကြဆိုကြတာမျိုးတွေရှိတယ်ဆိုတာကျွန်တော်တို့တရားဝင်ပထမရက်ကကျွန်တော်တို့ကြားရတာရှိပါတယ်။ဒီနေ့ကပထမအားဖြင့်ကျွန်တော်တို့ပြောရအောင်အခုကပထမခြေလမ်းအနေနဲ့အမေရိကန်ဟိုတရုတ်ကပွဲစားလုပ်ကြတာကကျွန်တော်တို့ဒါဗမာကိစ္စမှာစပြီးစကားပြောလို့ရအောင်သူကစပြီးတော့လမ်းချနေတယ်လို့ဆိုတာမျိုးလေးပဲရှိပါတယ်။ဒါကြောင့်ပထမဆက်ကံကြီးမြန်မာမှာထူးခြားတဲ့အဖြစ်အပျက်တစ်ခုတော့ပြောနိုင်တာပေါ့လေ။ဒီတော့ကျွန်တော်တို့မပေါ်ဘူးလို့ထင်ပါတယ်
။ဟုတ်ကဲ့ဦးစင်လည်းအခုပြောသွားတာဟုတ်ကဲ့ကျွန်တော်သဘောပေါက်ပါတယ်။အဲ့တော့ဟိုဒီတရုတ်ပြည်မှာအခုလို့သွားပြီးတော့အမေရိကန်နဲ့ဟာဗမာအစိုးရကိုယ်စားလှယ်တွေသူတို့သွားပြီးတော့အခုလို့တွဲဆောင်ဆွေးနွေးရဲဆိုတာဘာမှကတော့ရလကတော့ထူးခြားခြားထွက်မလာဘူးပေါ့လေ။ဒါမှလို့ဒီလွန်ခဲ့တဲ့9နှစ်6နှစ်ကာလမှာလာဒီလိုထိပ်ပိုင်းဆိုင်ရာအရာရှိကြီးတွေဒီလိုတွေ့ဆုံတာမျိုးကမရှိတဲ့အတွက်ကြောင့်အခုလို့သွားပြီးတော့တွေ့ကြဆိုတာထူးခြားတယ်နောက်ပြီးတော့တရုတ်ပြည်မှာသွားတွေ့မဲ့ကိစ္စကိုဘာမှကြိုတင်ပြောထားတာရှိတယ်တို့တို့တိတ်တိတ်သွားပြီးတော့လှုပ်တယ်ဆိုတော့စဉ်းစားကြတယ်ကပေါ်လာတာပေါ့လေအဲ့တော့တစ်ဖက်နဲ့တစ်ဖက်တို့သဘောထားတွေအမြင်တွေဖလှယ်ကြတယ်ဆိုတဲ့ညမှာအမေရိကန်ကလည်းတို့လိုတာတို့ပြောမှာမြန်မာဝန်ကြီးတွေကတော့ဘာမှပြောနိုင်မှာမဟုတ်ပါဘူးလေကျွန်တော်တို့အထက်တင်ပြမယ်ဆိုတာမျိုးတော့ပဲတို့ကတော့ပြေးနိုင်မှာပဲအဲ့တော့အခုနောက်တော့ပြောခဲ့သလိုပဲဆရာစင်လင်းလိုက်ကတော့ပြောသွားတယ်ဒီတော့တရုတ်ဆိုရကသူတို့ကိုကြိုးစည်းပွားအတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုဟိုလာ policy ချပြီးလုပ်နေနေမှာအခုမြန်မာနိုင်ငံပေါ်မှာဒီခုနပြောသလိုဩစာသက်ရောက်မှုကတော်တော်ကြီးကိုကြီးထွားလာပုံရပါတယ်သူတို့ရှိမှခေါ်ပြီးတော့လုပ်တယ်ဆိုတော့ဒါကိုဥအောင်နိုင်ဦးနေနဲ့ဘယ်လိုမြင်လဲခင်ဗျ
ကျွန်တော်တို့တရုတ်နိုင်ငံဟာဒီအခုဒီဆူဒန်မှာပေါ့နော်ဒါဖိုးဆိုတဲ့ဒေသမှာဒီဆူဒန်နိုင်ငံကိုလက်နက်တွေရောင်းနေဆိုတဲ့ကိစ္စအော်ဆူဒန်ဆိုးရနေပြီးတော့ဆူဒန်ဆိုးရနေပြီးတော့ထောက်ခံထားတဲ့ခုနကြံကြာဝီဆိုတဲ့တပုံတွေကဒီဒုက္ခတွေတွေကိုအဲတတ်တယ်ချက်တယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ရောဒီဗမာပြည်မှာဟလာလူ့ခွင့်ချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်နေတာဆစ်ဆူရကဒီလမ်းကမြေပေါ်မှာဟိုမရောက်ဒီမရောက်သွားနေတဲ့ကိစ္စတွေမှာဒီတရုတ်နိုင်ငံဟာတော်တော်လေးကိုအဝေးပန်ခံရတယ်။ဒီအဝေးပန်ခံရုံနဲ့မဟုတ်ဘဲနဲ့ဒီကြားထဲမှာဖြစ်လာတဲ့အခြေအနေကဘာလဲဆိုတော့ဒီအခုတရုတ်နိုင်ငံမှာတစ်ထောင်တောင်းတဲ့ရှိခွင့်တွေမှာလုပ်မဲ့ဒီအိုလံပစ်ပေါ့နော်။အိုလံပစ်ပွဲကိုလည်းဒီခုနလိုတရုတ်ကလူ့ခွင့်ချိုးဖောက်မှုတွေကိုဝန်ကြီးပေးတယ်။အားပေးတယ်ဆိုပြီးတော့စံကျင်ရမယ်ပွဲလေပေါ်လာတယ်ခင်ဗျာဒီဟာတွေကသူ့အတွက်ဒီလုံကိုအရေးထားစရာကိစ္စတွေဖြစ်လာတယ်အဲ့တစ်ချက်မှကြတော့လေနော်အမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံဟာတော်တော်လေးကိုစီးပွားရေးဟာအနီးနီးဆက်ဆက်အရှိတာတွေဖြစ်လာတယ်နောက်ပြီးတော့မြန်မာဆစ်ဆိုးရဟာလည်းတရုတ်ကဟာလာပြောတဲ့ကိစ္စတွေမှာပြည်ပချာချာနားဆောင်တာမျိုးတွေလည်းအဲရှိတယ်ခင်ဗျာဥပမာဆိုလို့ရှိရင်တရုတ်ဒီတာမတ်ကကွာတမ်ကလူမျိုးရေးကောင်စီမှာဗမာပြည်ကိစ္စပြောတဲ့အခါမှာမဆစ်ဆူရရဲ့လိုအပ်ချက်တွေကိုပြောပြသွားတာဒီတိုင်းပဲဒါပေမဲ့လည်းနော်အဲ့ဒီဟာတွေကလူငယ်တဲ့6လပေါ့နော်ဒါတွေဖြစ်ခဲ့တယ်အဲ့လိုဖြစ်ပေမဲ့လည်းတရုတ်ကခုနဦးစီရင်ပြောသလိုကျွန်တော်တို့နိုင်ငံမှာဘလို့ကအပြောင်းလဲဖြစ်နိုင်မှုမထောက်ခွဲနဲ့ဒီရင်ကိစ္စဝင်ဆက်ပါဘူးလို့ပြောတာမျိုးဖြစ်ပြီးတော့မှဒ jagging up.ที่คุณคุณรู้เลยยายวันนี้ก็ไปดูที่ดินเส้นที่อยู่ที่ตัวเลยเอ็งเอาไปมาดูตาที่เราแกงเปลี่ยนสามสุดเลยที่เป็นเนี่ยฮัลโหลที่มีอะไรดีทั่วเลยคุณคุณดูเลยสุดเลยที่สาดทั่วเลยสุดโอ้ที่นี่อ่ะพี่ที่ว่ามันสุดสิ่งเนี่ยว่าประมาณที่สามกูไม่กันไม่งั้นอะไรที่จะจะพี่อาพี่ผมยาเลยที่อยู่นี่ก็นี่ทากันเลยที่ฉันเองนี่มาตัวนี้เป็นตัวที่ปนี่เลยที่สาคนนั้นที่เราพูดกันเลยที่สาดนี่เป็นตัวที่โอ้มาสิสุยากูလူတွေဖြစ်ဖြစ်တော့ဟလာဒီတနည်းတဖုံတော့ဒီဒီလက်လက်မျိုးကိုမြန်မြန်ပြီးတော့အောင်ဒီမြန်မာစစ်ဆိုးရနဲ့အမေရိကန်ဆိုးရကြမှာဖြစ်နေတဲ့ပြဿနာတွေကြီးလေအောင်အဆောင်ရွက်ပြီးကိစ္စတွေမှာသူ့အတွက်အရေးပါလာတဲ့ဒီအတွက်ပြည်အားပေးမှုတွေပေါ်လာမယ်အမေရိကန်ဆိုးရကလည်းဒီဥက္ကူချိတ်ကလာရရှိလာတယ်အဲ့တော့ဒီလိုအနေထားမျိုးတွေစုပေါင်းပြီးတော့မှခုနတွေ့ဆုံဆွေးနွေးပွဲပေါ့နော်ဒီဥပ္ပီမှာပြီးခဲ့တဲ့ငံလေးကအမေရိကန်နိုင်ငံEric Jonet, si, jenaruh nengyang ga, si, sekolah untuk cuba dek, baik ke dua lepon, no? Saha solusi ni, tombol lo ma, ajuh siya lo jenaruh jenaruh, dia uka le, di lo, puan ni ugo, si sen bela dek, si sen bela yang dek, dek, tu ma, bianna ya le, American nengyang ni, ni ga le, ni ma, si suya go, piyo ten, piyo tae de, pisari, go, mo, ni, piyo nai ne, ni ma, si suya di, ni, ni ga le, American nengyang ya, si di ne, ku lo, sen yang ya, si di ne, bas ma, dung, kui, song, kui, ya, de, kisa ha, taro go,အလားကြီးရှိမှာအကျိုးရှိနိုင်တဲ့ကိစ္စမျိုးတွေဖြစ်ဖြစ်နိုင်တယ်။အဲ့တော့ခုနဦးစင်လင်းပြောသလိုပဲဒေါလောဆယ်တော့ဒီလေကျမပြည်လည်းမယ်။ကျွန်တော်အမြင်ကတော့ရှေ့လျှောက်မှာတော့ဒီလိုဆက်ပြီးတော့တွေ့ဖို့လိုရယ်။အမေရိကန်ဆိုးရဟာလည်းပါဆစ်ဆိုးရတဲ့ဆက်ပြီးတော့ဒီလိုဆက်ဆံပြီးတော့အပြောင်းလဲဖြစ်အောင်လုပ်ပေးနိုင်တဲ့အနေအထားမျိုးတွေဖန်တီးဖို့လိုတယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးအောင်နိုင်ဦးခင်ဗျာ။ကနရောပြောသလိုပေါ့လေဒီလိုတွေးဆဆွေးနွေးမှုလုပ်လိုက်တဲ့ဥစ္စာကအားလုံးအတွက်ကောင်းသွားတယ်ဆိုတာအမှန်ပါပဲဒီမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားမှာရှိနေတဲ့ပြဿနာတွေအကုန်လုံးကလည်းအခုလိုဒီဝင်ကြီးအဆင့်လောက်နဲ့ပေါ့လေသွားပြီးတော့တွေးဆဆွေးနွေးလိုက်ရုံနဲ့တော့ရေလည်မှုတွေလည်းပဲပေါ်ထွက်လာဖို့တော့မမျှော်လင့်ကြပါဘူးဒါပေမဲ့လည်းပဲနိုင်ငံပထမဆုံးအချိန်အခုလိုပြန်ပြီးတော့ဆက်သွယ်နိုင်တယ်ဆိုတာကကြိုဆိုရမယ့်ခြေလှမ်းပေါ့လေဒီကနေအခြေပြုပြီးတော့နောက်ထပ်ဒီဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်နိုင်စရာလည်းပဲလမ်းစာပွင့်သွားတယ်လို့ယူဆရမှာပါ။ဟိုဒေါက်တာစိန်မြင့်အနေနဲ့ကြတော့ရောအခုဒီလိုတရုတ်ပြည်မှာသွားပြီးတော့အမေရိကန်နဲ့မြန်မာကိုယ်စားလှယ်တွေတွေ့ဆုံကြတာဘယ်လိုသုံးသပ်မိလဲခင်ဗျ။အ
ဲကျွန်တော်ဟိုတခုထပ်ဆေးဆွဲပြောချင်တာတော့သူတို့မင်းဝင်ကြီးက3ယောက်လို့ပြောပါတယ်။ကျန်ကြေးဝင်ကြီးဗိုလ်ချုပ်ကျော်ဆန်းရောနိုင်ငံကြေးဝင်ကြီးဦးကျန်ဝင်းရောနောက်ဟိုရင်ကျေးမှုဝင်ကြီးခုခင်
ဟုတ်ကဲ့တင်းတဲ့ဘုတ်ထဲမှာရင်ကျင်းမှုဝင်ကြီးလည်းပါတယ်လို့တွေးလိုက်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့3ယောက်ပဲနောက်တစ်ခါဟိုနောက်တစ်ခါစီဝေးက25ရက်နေနဲ့26ရက်နေနှစ်ရက်လို့ပြောတယ်ဗျာတစ်ရက်တည်းမဟုတ်နှစ်ရက်လို့ပြောတယ်ခုနကပြောသွားလို့ပေါ့ဗျာတစ်ခါတည်းနဲ့တော့အကိစ္စတော့မဖြစ်ဘူးပေါ့ဗျာဒါကတော့ဒါပြီးနဲ့အရေးပါလားမပါဘူးလားဆိုတော့ကျွန်တော်တို့ဒီမိုကရေစီအခက်ခတ်နေတဲ့ပုံစံနေနဲ့အမြင်ကတော့ကျွန်တော်တို့ကတော့အရေးပါတယ်လို့ထင်ပါတယ်အရေးပါတဲ့ခြေလှမ်းတစ်ရက်လို့တင်တယ်ဗျာနောက်ပြီးတော့ခန္ဓာမှန်ကန်နဲ့သွားတဲ့လမ်းမျိုးတွေသွားတယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်ဘာကြောင့်ဆိုလဲဆိုတော့ဒီကိစ္စကခန္ဓာဝင်ကြီးတွေနဲ့ level လောက်နဲ့တွေ့တယ်ဆိုရင်လည်းဒီဗမာပြည်စီအစီအစဉ်ရဲ့အုပ်ချုပ်ပုံကိုနားလည်လို့သူတွေအကဲခတ်တယ်သူသိပါတယ်။ဒီဝင်ကြီးတွေဟာအထက်ကသူတို့ခေါင်းဆောင်တွေရဲ့ခွင့်ပြုချက်မရဘဲနဲ့ဘယ်တော့မှတည်းကဘာမှလုပ်လို့မရဘူးဆိုတာဒါအကုန်လုံးသိတာပဲ။အဲ့ဒါတော့အထက်ကခွင့်ပြုချက်မပေးဘဲနဲ့ဒီဝင်ကြီးကတရားမဟုတ်သုံးယောက်ဆုံးလာပြီးဘီကင်းမှာတွေ့တယ်ဆိုတာဒါသူတို့ဘက်ကလည်းထူးခြားတဲ့ခြေလှမ်းတစ်ခါလို့ကျွန်တော်မြင်တယ်ဒါသူတို့ဖွင့်တွေ့ခြင်းနဲ့ကိစ္စလို့ကျွန်တော်မြင်တယ်နောက်တစ်ခါအမေရိကန်ကလည်းကျွန်တော်ဘက်ကတော့ကျွန်တော်တို့မြင်တာတော့အဲဒီသူတို့လည်းဒီဘက်မှာလုပ်ပြီးပြီးဒီမိုကရေစီဘက်ကလည်းအများဆုံးဖိအားပေးတာဆန့်ရှင်းနေမှာပေါ့ကျွန်တော်တို့UN Security Council မှာလည်းတင်ပြီးတော့ကျွန်တော်တို့ဆွေးနွေးဖို့ကိစ္စကိုတခါတည်းဒီမှာတရုတ်ကရုရှားနဲ့ veto လုပ်လို့ဒီကိစ္စဘယ်လို့မှသူတို့တင်လို့မရဘူးဆိုတော့ဒါနောက်တလန်းကိုရှာရုံပဲဆိုတော့ဒါသဘောအများလဲသဘောပေါက်တာတယ်လေနောက်တစ်ခုကကျွန်တော်ဆက်ဆက်ပြီးတွေးလို့ရတာတော့အခု North Korea မှာကိုသူတို့ဖြစ်လာတဲ့6နိုင်ငံတော့လေသူတို့ဆွေးနွေးဝိုင်းမှာအခုအဖြေကတော်တော်လေးကောင်းလာတယ်အခုသူတို့ American ကိုယ်စားလှယ်တဲ့အမြောက်ဝီရီယိုသွားပြီးတော့အခုသူတို့ဒီနူကနာလုံးတဲ့လက်နဲ့သူတို့ကနာပိတ်မယ်သူတို့တခါလဲဟိုကနောက်တော့သူတို့နဲ့သူတို့ direct ဆက်ဆံပြီးစကားပြောပြီးတော့သူတို့ဘေးယူလောက်လာတယ်ဆိုတော့ North Korea လည်းဒါကိုလက်ခံလာတယ်ဆိုတော့ဒါသူတို့6နိုင်ငံသူတို့ပြောတဲ့ဘက်မှာတရုတ်ကအများကြီးနောက်ကဒါဖိအားပေးတာတွေပါတယ်သူကအများကြီးကြားနေကနာပွဲစားလုပ်တာတွေပါတယ်အောင်မြင်လာတဲ့ formula ကိုဝင်လာတဲ့ခါမှာဒ ကျွန်တော်တို့ကတော့ဒီကိစ္စမျိုးဒီ formula အတိုင်းကျွန်တော်တို့ဗမာပြည်အရေးမှာပေါ့စဉ်းစားလို့မရဘူးလားဆိုတော့ကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်လောက်တည်းကကျွန်တော်တို့ဒီဟာဟို foreign committee အတအမတ်တွေကိုကျွန်တော်တို့ဆွေးနွေးဥပါတယ်ဒါလည်းကျွန်တော်တို့ကပို့အခက်ကအနေနဲ့ကျွန်တော်တို့ဆွေးနွေးတာနှစ်နှစ်လောက်တည်းကကြောတယ်အဲ့တော့ဒီခင်ရတို့ဒီကိစ္စကိုကောင်းပါတယ်လုပ်ပါဟိုကျွန်တော်တို့ဟို strategy ရတော့ဗျာဟို caronistic လို့ပေါ့ဗျာဖက်ကလည်းခြုံပြီးတော့ပြီးတော့ပြရမှာပေါ့အဲ့တော့ဒီဟာဟူကိစ္စမျိုးကိုစဉ်းစားဖို့ဟာအဓိကတော့ဒီတရုတ်ကအခုသူကြားနေဝင်ပြီးတော့ပွဲစားလုပ်တယ်ပဲပြောနေနေဒါပေမဲ့လည်းအာနေရာခိုင်ခင်းပေးပြီးတော့သူတို့လုတ်ခိုင်နေပြောတယ်ပဲပြီးပြီးဒီကဖြစ်သွားတဲ့ကိစ္စကတော့ခုနကျွန်တော်ပြောခဲ့လို့ပေါ့လေအရေးပါတဲ့ခြေလှမ်းတရားလို့မြင်တယ်နောက်တစ်ချက်ကတော့အမှန်ကန်တဲ့သွားတဲ့လမ်းကိုတော့သွားတယ်လို့ထင်တယ်လေ
ဟုတ်ကဲ့ခင်ဗျာ
အခုတော်တော်စဉ်းစားကြောက်ပါလို့ပေါ့လေနော်ဒါအရေးပါတဲ့ခြေလမ်းတရားဆိုတာတကယ်ပါပဲဒါဘာကြောင့်လဲဆိုတော့ဒါလည်းကျွန်တော်တို့ပြန်ပြီးကြည့်တဲ့အခါကျတော့ဗမာပြည်ကိစ္စကစောစောပိုင်းတော့တရုတ်အနေနဲ့ဒါသူတိတ်ရေးမပါဘူးလို့သူစဉ်းစားကောင်းစဉ်းစားပါလိမ့်မယ်ဒါမှမဟုတ်ဒီနေ့UN လုံခြုံရေးကောင်စီကလည်းရောက်ပြီး UN လုံခြုံရေးကောင်စီမှာသူတို့ဟီရိုသုံးရတယ်ဆိုပေမဲ့လို့ဗမာပြည်မှာပြဿနာတွေကြီးထွားလာနေတယ်ပြဿနာတွေရှိနေတယ်ဆိုတာကိုသူတို့လက်ခံထားရတာရှိတယ်ဆိုတော့အဲ့ဒါတစ်ချက်ပေါ့လေဟိုနောက်တစ်ချက်ကလည်းပဲဟိုဗမာပြည်ခြေရင်းနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံတကာမှာရောက်နေတဲ့ကျွန်တော်မြန်မာအပိုက်ခံများရဲ့တောင်းဆိုတဲ့အတန်အညာလည်းတော်တော်လေးကြဲကြဲလောင်လောင်နဲ့တော်တော်အားရစရာကောင်းပါလေ။အဲ့ဒါအပြင်အခုဒီကြားတွေကမှကျွန်တော်တို့ဒေါန်ဆန်းစုကြည်ကိုလွှတ်ပေးဖို့နဲ့သူတို့မျိုးသားညီနာခံမှာလုံခဲ့ဆုံးပါနိုင်ဖို့ဆိုတဲ့ကိစ္စကိုနိုင်ငံတကာကတော့လောက်ထနေတဲ့အချိန်မှာသူတို့ကအခုလာမဲ့ဇွန်ဆက်ကြည့်ရမှာမျိုးသားညီနာခံပြစတော့မယ်ဆိုတာလည်းပဲဒါလည်းပဲတရုတ်ကိုစဉ်းစားပြတာကဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ်အခုဒီဝင်ကြီးတို့ရောက်သလိုတော့ဘဝကြီးတွေ့ရတယ်ဆိုတဲ့ကိစ္စခုနပြောတာတိုင်းပဲတရုတ်ရဲ့ဩဇာကတော့ဆူရှာတယ်အဲ့ဒီခါကျတော့တရုတ်ကပြည်ပြီးတော့သူတို့ကိုဖိအားပေးလိုက်တဲ့အခါမှာသူတို့ဓာတ်တွေ့ရတယ်ဆိုတာကိုကျွန်တော်တို့ချက်တွေ့ရတယ်ပေါ့နောက်တစ်ပိုင်းကတရုတ်ရဲ့ကျွန်တော်တို့ဒီနိုင်ငံသားနဲ့ပတ်သက်တယ်သူတို့နိုင်ငံရေး policy ပေါ့လေကြောင်းလဲလာတာဒါဆက်စပ်နဲ့တခုလောက်ရှိပြီလို့ကျွန်တော်တို့ပြောလို့ရပါတယ်တကယ်စကြောင်းလာတာတော့သူတို့ဈေးကွက်စီဝါကြီးစဖွင့်တဲ့အချိန်ပေါ့လေတကားဖွင့်တဲ့အချိန်ကစပြီးတော့သူတို့တဖြည်းဖြည်းနဲ့သူတို့စမ်းပြီးကြောက်တာပေါ့အဲ့ဒီနေရာမှာသူတို့အထူးသဖြင့်အမေရိကန်နဲ့သူတို့ထိတ်တိုက်မတွေ့အောင်ရှောင်လာတာကျွန်တော်အများကြီးတွေ့လာရတယ်။အမေရိကန်နဲ့ထိတ်တိုက်မတွေ့ဘဲနဲ့နိုင်ငံများသူတို့ညှိနှိုင်းပြီးတော့နော်နိုင်ငံတကာပြည်နာပြဿနာတွေကိုရှင်းတဲ့နေကိုသူတို့တွန်းလာတာတွေ့ရတယ်။အဲ့ဒါလည်းပဲဆောစောကကျွန်တော်တို့အချိုးချိုးဝါနဲ့ချိန်ပြီးစဉ်းစားလာတယ်။ conversation လုပ်နေခြင်းဟာသူ့အတွက်အကျိုးမရှိဘူး။အဲဒါကြောင့်မလို့အမေရိကန်နဲ့နားလည်မှုရှိရှိဆက်ဆံတာဟာသူ့အတွက်အကျိုးရှိမယ်လို့ယူဆတဲ့အတွက်ခုနမြောက်ကိုရီးယားကိစ္စမှာသူတို့ကျွန်တော်တို့၆နိုင်ငံသာဆွေးနွေးပွဲဟာဒီနေ့ဆိုရင်ဒါတော့ပေါင်းတဲ့ရက်လအခြေထွက်လာတာတွေ့ရတယ်။အဲ့ဒီအခြေခံမျိုးနဲ့အခုဗမာကိစ္စကိုသူတို့ချင်းတက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါအထူးသဖြင့်ဒီတရုတ်ရဲ့နိုင်ငံရေး policy ပြောင်းလဲလာတာပေါ့လေ။ဒါသူအမေရိကန်နဲ့ပြည်လျောင်ဆက်ဆံရဲဆိုတဲ့ဒီဆက်ဆံရေးပြောင်းလဲလာတဲ့အပေါ်မှာအမေရိကန်ကလည်းပဲဗမာပြည်ကိစ္စနဲ့ပတ်သက်လို့တကယ်တော့သူ့အကျိုးစီးပွားဗမာပြည်မှာဗမာပြည်တော်ရှိလာတော့မဟုတ်ဘူး။သို့တော်လည်းပဲနိုင်ငံတကာဒီနိုင်ငံရေးတစ်ခုလုံးနဲ့ချိန်ပြီးသူကြည့်တဲ့အခါကျတော့ဗမာပြည်ကိစ္စဟာသူပြောရဆိုရမယ့်အခြေအနေရောက်လာတာဖြစ်လာတယ်အဲ့ဒါဘာကြောင့်လဲဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေတော်တော်များများဟာအမေရိကန်မှာကျွန်တော်တို့အခြေချကြတဲ့အခါကျတော့အဲ့ဒီမြန်မာနိုင်ငံသားများရဲ့စံဟာလည်းပဲတော်လေးကိုကျွန်တော်တို့ကြည့်အောင်ရှိပါတယ်เนาะမြန်မာနိုင်ငံသားများကနေပြီးတော့ကျွန်တော်တို့ရှင်းလိုက်ပါတော့เนาะဗမာတိုင်းရှင်းမှာကောတရုတ်တိုင်းရှင်းမှာကောစသဖြင့်ကျွန်တော်တို့သူ့ရဲ့ဒီဌာနပြုမှုတွေဟာတစုံတရာအကျိုးအမှုရှိလာတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်ဒါကြောင့်မလို့တရုတ်ရဲ့နိုင်ငံသားရေး policy ပြောင်းလဲလာတဲ့အခြေအနေကောကျွန်တော်တို့မြန်မာပြည်ထဲမှာရှိနေတဲ့အခုနိုင်ငံရေးအခြေအနေတွေအလှည့်အပြောင်းဟာနည်းနည်းပို့ပြီးတော့ကျန်းဆိတ်လာတာဟောဒီအခြေအနေပေါ်မှာဒီလိုကပါဝင်ပြီးတော့ဖိအားပေးလာတဲ့အတွက်ကြောင့်မလို့ဒီကနေ့ဆင့်ဒီရောက်လာတယ်လို့ကျွန်တော်အဲ့လိုသုံးနေရခင်ဗျာ
ဟုတ်ကဲ့ဒီတရုတ်ရဲ့ဩဇာတက်ရောက်မှုကြောင့်မလို့တွေ့ကြဆုံကြတယ်ဒါကတော့လုံးဝတမ်းပြရှိစရာမဟုတ်ပါဘူးခင်ဗျာဒီတရုတ်ဆိုရကလည်းပဲသူ့ကိုကျိုးစီဝါအတွက်နာဖတ်စစ်ဆိုရကိုအမျိုးမျိုးပံ့ပိုးနေတယ်ဆိုပေမဲ့လို့နာဖတ်ဆိုရကိုပြစ်တင်ဝေဖန်တဲ့အသံတွေကတကဘာလုံးမှအမျိုးဆုံးကြားနေရတော့ဒီလိုမှမလုပ်ပေးရင်လည်းပဲတရုတ်ဆိုရတခါ तू ကဟိုမျက်နှာပြရမယ်နာမည်ပြရမယ်ဆိုတာတွေရှိသေးတာ
ဟုတ်ပါ
အောင်နိုင်ဦးရောနည်းနည်းပြောပါအောင်ခင်ဗျာ
ကျွန်တော်တို့ဒီမှာနည်းနည်းပို့ပြီးတော့ဒီနိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့ဒီ policy ပေါ့နော်ဒီဟာဘယ်လိုပုံမှန်အခြေခံလဲဆိုတာလေးတော့ကျွန်တော်တို့နည်းနည်းစဉ်းစားကြည့်ဖို့လိုမယ်လို့ကျွန်တော်ထင်တယ်ဗျအဲ့ဒါကဘာလဲဆိုတော့ဒီနိုင်ငံကမြန်မာနိုင်ငံရဲ့ကြီးငြိမ်မှုကိုအထူးလိုလားပါတယ်ဘာလို့ဘာဖြစ်လို့အထူးလိုလားလဲဆိုတော့ကလေဆင်းချင်းဖြည့်ဆက်နေတယ်နောက်ပြီးတော့ဒီနိုင်ငံကမြန်မာနိုင်ငံကကွန်မြူနစ်တပုံတွေကိုဟောတာကူညီဘူးတာတွေရှိတယ်အဲ့တော့အခုတော့ကျွန်တော်တို့နိုင်ငံမှာလည်းဒီလက်နက်ကန်တိုင်းရင်းသားတွေဟာ ခိုးခိုးလည်းမရောက်ဒီလည်းမရောက်နဲ့ရှိဆွားရဆိုပြီးတော့ဟလာတိခရဲ့စေကြီးတွေထုတ်ထားတယ်အဲ့တော့ဒီကြားထဲမှာကအန္တရာယ်ကောင်ကလည်းခိုးမရောက်ဒီမရောက်ဖြစ်နေတဲ့အခါကျတော့ဒီတိုင်းသားတွေတဲမှာတော်တော်လေးကိုဟာလာမတင်မဲ့တာလေးတွေရှိလာတယ်တိုင်းသားတွေမှာနိုင်ငံကြီးကခိုးမရောက်ဒီမရောက်ဖြစ်ချတယ်ပေါ်မှာတော်တော်ကိုဟာလာစိုးရိမ်လာတာရှိလာတယ်ဒီအချက်တွေဟာဆိုလို့ရှိရင်ခုနတိုင်းသားတွေဟာဒီဇနိုက်ပိုင်းမျိုးပြန်တိုက်တိစ္ဆာမျိုးတို့ဒီခုနခုမျိုးလုံနေတဲ့ဒီလမ်းပြမျိုးပေါ်မှာမတင်တတ်တာမျိုးတို့တမမဟုတ်လဲမြန်မြန်ပြီးနေကြတာမျိုးရှိလာဒီလိုပြားတွေဟာဆိုလို့ရှိရင်လည်းအခုတရုတ်ကပေါ်လစီကြောင်းမှုအတွက်အားတစ်ခုပဲဆိုတာအဲ့ဒါကလည်းတို့ကိုဟလာဖြစ်နိုင်ကြီးရှိတယ်ချက်ပဲကြာဘာဖြစ်လို့လဲဆိုတော့ဒီလက်နက်ကိုင်းဒိုင်းသားတွေဟာပြန်တိုက်ကြမယ်တခုခုဟလာလူရင်းဆန်ကဖြစ်မယ်ဆိုလို့ရှိရင်ဒါတရုတ်နိုင်ငံရဲ့ခုနမြန်မာနိုင်ငံပေါ်မှာတည်ငြိမ်မှုကိုစတိုဘီပေါ့ကြာတည်ငြိမ်မှုကိုဟလာရှိကိုရှိရမယ်တည်ငြိမ်မှုကိုဖြစ်စေရမယ်ဆိုတဲ့သဘောတရား policy ကိုတိုက်ရိုက်ကြည့်ရနေတဲ့အနေအထားမျိုးဖြစ်တယ်အဲ့ဒီလိုအနေအထားမျိုးဟာကျွန်တော်နိုင်ငံမှာအခြေမျိုးဖြစ်နိုင်တဲ့အပြင်ခုနောက်ပိုင်းမှာပို့ပြီးတော့ကြေကြေလောင်လောင်ပဲဖြစ်ဖြစ်တိုးတိုးတိုးဖြစ်ဖြစ်တိုင်းနိုင်ငံမှာကြောနေတဲ့နေလဲကြားလာတယ်ဒီလိုအနေအထားမျိုးတွေကြောင့်မို့လဲတရုတ်ကမြန်မာစိုးရကိုဟလာမြန်မြန်လုပ်ဖို့ဆိုတာလမ်းပြမျိုးပဲဖြစ်ဖြစ်မြန်မြန်လုပ်ဖို့ဒီအမေရိကန်စိုးရနဲ့ပြည်လျောင်လုပ်ဖို့ကိစ္စတွေကိုပြောဆိုဆွေးနွေးပြားပေးလာတယ်လို့ကျွန်တော်ထင်ပါတယ်
အဲကျွန်တော်ထပ်ပြီးဆက်ပြီးပြောချင်တာကတော့တရုတ်ပေါ်စာပေါ့လေဘလောက်တိသူတို့မြန်မာစစ်စုရောက်ပေါ်မှာလက်ရောက်တယ်ဆိုတာကျွန်တော်တို့အခုကတော့ဦးဆရာစင်လင်းပြောသလိုပေါ့ကျွန်တော်တို့နောက်ပိုင်းစစ်တွေမှာကျွန်တော်တို့အခုရွှေဇာတဘောတန်ငွေသူတို့ရောင်းတဲ့ကိစ္စမှာကျွန်တော်တို့ကြားလိုက်တာကတော့မမရောင်းတဲ့လူဝယ်တဲ့လူတွေကတော့တော်တော်များများရှိတော့ကိုရီးယားလည်းဝယ်ခြင်းနဲ့အိန္ဒိယလည်းဝယ်ခြင်းနဲ့နောက်ပြီးတော့ဟိုတရုတ်ကလည်းဝယ်ခြင်းနဲ့ပေါ့ဗျာအဲ့ဒီကြားထဲမှာတရုတ်ကဈေးရအနည်းဆုံးဒါပေမဲ့အဲ့အနည်းဆုံးကိုတရုတ်ကသူတို့ကရောင်းမယ်လို့သူတို့ဆုံးဖြတ်တယ်ဒါပေမဲ့အခုတော့ကျွန်တော်တို့ကြားတာတော့ပြန်ပြီးသူတို့သုံးသပ်တယ်လို့ကြားတယ်အိန္ဒိယလည်းသူကပြန်ပြီးနောက်ထပ်သူတို့ပြန်ပြီးသူတို့ချိတ်ကပ်ပြီးတော့ပေါ့လေအမျိုးမျိုးသူတို့ဒီသူတို့ဒီ gas ရနိုင်မှုပဲသူတို့စစ်ဆိုးရအောင်ချိတ်ကပ်တယ်သူ
ဟုတ်ပါတယ်ဘာဆိုတော့ဟိုအိန္ဒိယအနေနဲ့ကလည်းကြည့်မှာပေါ့လေရေနံဒီတဘာဝတန်းငွေတွေရှားကြဖွေကြတာကိုရီးယားတို့အိန္ဒိယတို့ကရှားကြတယ်တွေ့လာတဲ့အခါကျတော့တရုတ်ကိုရောင်းနေဆိုတော့သူတို့ဒါလည်းပဲပြင်နေမှာလေ
ဟုတ်ကဲ့အဲနောက်ကျွန်တော်နောက်တစ်ချက်ထပ်ပြောချင်တာကျွန်တော်တို့တရုတ်လူမျိုးတွေကျွန်တော်တို့များပြကျွန်တော်ဒီအရှိတောင်အာရှမှာကြည်စီးပွားရေးတွေအောင်မြင်တဲ့ဟာအစိတ်ပိုင်းမှာလိုက်ကြည့်ဟိုကျွန်တော်တို့စင်ကာပူမလေးရှားအင်ဒိုနီးရှားထိုင်းဖိလစ်ပိန်ကအစပေါ့လေဒီတရုတ်လူမျိုးအများများအတော်များများစီးပွားရေးမှာအောင်မြင်တာဟုတ်သူတို့မြင်ကျွန်တော်ဗမာပြည်မှာလည်းအခုတရုတ်တွေကအရင်တုန်းကလည်းအောင်မြင်တယ်အခုနောက်ထပ်လည်းသူတို့တရုတ်တွေရောက်နေတာရှိတယ်အဲ့ဒီတော့တရုတ်မျိုးတွေဗမာပြည်မှာရှိတယ်ဆိုတော့ဒါအများလက်ခံကြတာဆိုတော့ဒီလူမျိုးရေးကိစ္စမှာဒီနေ့ချက်ပြီးဗမာပြည်မှာနိုင်ငံရေးတည်ငြိမ်မှုမရှိဘူးစီးပွားရေးကဆက်လက်ဆုပ်ယူသွားမယ်ဆိုရင်တိုင်းပြည်မှာတတ်တဲ့ပို့ပြီးတော့ငံမို့ခေါင်းပါလာပြီးလူတွေကစာဝန်တွေပူကျက်လာမယ်ဆိုရင်လူတွေကအခုကမြင်တာကတော့ဟာငါတို့ဒီပြည်မှာတိုင်းအပြင်ကလူတွေကလာမကူတာတပိုင်းဒါပြီးနဲ့ပြည်တွင်းမှာငါကြောင့်ဒါပါကြောင့်ငါတို့ဒီလိုငါပြက်ကောင်းမွန်လာတာဖြစ်ရတဲ့အချိန်မှာတခြားလူယုံမှုကြတွေကပူပြီးချမ်းသာလာတာမြင်သူတို့လူတွေက resentment ဆိုတာခုနကပြောလို့ဝင်လာတဲ့အပိုင်းတွေရှိမယ်အဲ့ကြတော့လူမျိုးရေးဆိုတာကြီးကပေါ်လာမယ်ဗျအဲ့ဒါလည်းတရုတ်ဆိုးရနေတဲ့ဒါကိုလည်းသူတို့စိုးရင်ခုနနေရာဆုံးထောက်ပြရတဲ့ကိစ္စမှာအဲ့ဒါအရေးကြီးဆုံးကသူတို့အကျိုးဆိုတာခုနကဲစားတော့ဝယ်လို့ရတယ်သူတို့ကနာမေလိုစီရသူဝင်နိုင်တဲ့ရှိတယ်ဒါပြင်းနဲ့လူမျိုးရေးပောက်ကွဲမှုပြစ်လာလို့ရှင်တစ်တရခံကဘလူးဆိုတာသူတို့ကပြည်သူတွေကလာပြီးရှာလို့ရှင်အဲ့ချိန်ကျရင်တရုတ်လူမျိုးတွေကတော်တော်လေးဒုက္ခရောက်မှုများတယ်အဲ့ဒါလည်းသူတို့တရုတ်စိုးရောက်မှာအများကြီးစိုးရိမ်မှုအများကြီးရှိတယ်ဆိုတော့ဒီကိစ္စဗမာပြည်နိုင်ငံရေးတည်ငြိမ်မှုရှိတယ်နောက်ထပ်လက်ရှိကောင်းစစ်ကောင်းဆောင်တွေကအပြောင်းလဲရှိသွားလို့ရှင်နောက်တက်လာမဲ့အစိုးရတွေမှာဒီကိစ္စတွေကိုသူတို့ကဆက်လက်ကိုင်းတွေဖြည့်ရှင်းနိုင်လို့သူတို့လိုအပ်တဲ့ခင်လို့တူတာသူတို့တရုတ်ပဲဒါတိုက်ရအကျိုးပဲသူတို့လူမျိုးတွေတိုက်ရအကျိုးရှိလို့ဒါကြောင့်မို့သူတို့ကအမေရိကန်ကိုလည်းသူတို့ဆွဲခေါ်လေဒီလက်ရှိစစ်ဆိုးရသူခေါ်ပြဒါကြောင့်ကျွန်တော်ထင်တယ်ဒီအသေးဆိုးရသူကကိုကုကိုဝင်ပြီးတော့သူတို့ပါဝင်တယ်လို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာဆင်မြင့်ခင်ဗျာကျွန်တော်တို့အချိန်အားလည်းပြည့်နေပြီဆိုတော့ကျွန်တော်တို့ဒီစကဝိုင်းကတော့ဒီမှာကျွန်တော်တို့ညီကုန်းချုပ်ရပါလိမ့်မယ်ခင်ဗျာဟိုတရုတ်အစိုးရကအခုလိုစီစဉ်ပေးတဲ့အတွက်ကြောင့်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့အမေရိကန်အစိုးရရဲ့ကိုယ်စားလှယ်ပေကျင်းမြို့မှာတွေ့ဆုံဆွေးနွေးနိုင်ခဲ့တယ်ဆိုတာ ဒီ energy party တို့လို democracy အင်အားစုတွေကလည်းပဲကြိုဆိုကြတယ်အားလုံးလည်းပဲဒီဟာကတော့ဝန်တာကြိုဆိုရမယ်ကိစ္စပါဘာလို့ဆိုတော့ဒီတူးနဲ့တူးဟလာရံဘက်တွေလို့မြင်ပြီးတော့စကားမပြောနိုင်မဆိုနိုင်ဖြစ်နေမယ်အစားဆွေးနွေးစပွဲမှာစကားပြောဆိုပြီးတော့ညှိနှိုင်းဆွေးနွေးတယ်ဆိုတာကဒါကောင်းတဲ့လက္ခဏာဆိုတော့ဒါကြိုဆိုရမယ်ကိစ္စပါအခုလောလောဆယ်ဘာမှရလာထူးထူးထွေထွေမရှိပေမဲ့လည်း now ဒီလိုအလားတူဆွေးနွေးမှုတွေဆက်ပြီးတော့ဖြစ်လာလို့ရှိရင်တော့အကျိုးကျေးဇူးရှိနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေရပါတယ်ဒီနေ့စကားဝိုင်းကတော့ကျွန်တော်တို့ဒီကိစ္စပြောရင်းနဲ့ပဲဒီမှာညီကုန်းချုပ်ပြရစေခင်ဗျအခုလိုပါဝင်ပြီးတော့ဆွေးနွေးပေးတဲ့အတွက်ကြောင့်ထိုင်းနိုင်ငံဘန်ကောက်မြို့က NCGUB ညွန်မောင်းအစိုးရပြန်ကြားရေးတာဝန်ခံဥစဉ်လင်းမြန်မာနိုင်ငံအရေးအကဲကပုဂ္ဂိုလ်ဦးအောင်နိုင်ဦးနဲ့ GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးဖွဲ့တာဝန်ခံတယောက်ဖြစ်သူဒေါက်တာစိန်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေသောတာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ